စ်ဆိုရကလာမယ့်2010ခုနှစ်မှာနောက်ထပ်ရွေးကောက်ပွဲထပ်မံပြုလုပ်မယ်အကြောင်းကဘာပတိပြောဆိုထားပြီးဖြစ်ပါတယ်ခင်ဗျာ။လာမယ့်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့အတွက်နိုင်ငံရေးပါတီထူထောင်လှုပ်ရှားလာတာတွေလည်းဖြစ်ပေါ်လာနေပါတယ်။အပြစ်ကရက်စဲရေးလှုပ်ထားတဲ့ကချင်တိုင်းရင်းသားမွန်တိုင်းရင်းသားအဖွဲ့တွေကိုယ်တိုင်တရားပါတီထူထောင်ပြီးတော့ရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေတာတွေရှိသလိုပဲမနေ့ကစက်တင်ဘာလ14ရက်နေ့မှာတော့နိုင်ငံရေးသမားကြီးတူဖြစ်တဲ့ဦးသူဝေဦးဆောင်ပြီးတော့နိုင်ငံရေးပါတီထူထောင်ဖို့နဲ့2010ရွေးကောက်ပွဲဝင်ဖို့ပြင်ဆင်တဲ့အစည်းအဝေးတရက်ကိုရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။ဦးသူဝေဦးဆောင်ပြီးတော့ညီညွတ်သောဒီမိုကရက်တစ်ပါတီထူထောင်မယ်လို့သိရှိရပြီးတော့ဝန်ကြီးချုပ်ဟောင်းဦးနုရဲ့သမီးဒေါ်တန်းတန်းနုအပြင်ဝန်ကြီးချုပ်ဟောင်းဦးကျော်ငင်းရဲ့သမီးဒေါ်ချွချွကျော်ငင်းဥပစုရဲ့သမီးဒေါ်နေဤဘဆွေစတဲ့မြန်မာနိုင်ငံရဲ့ခေါင်းဆောင်ဟောင်းတွေရဲ့သားသမီးတွေလည်းပါဝင်ဖွဲ့စည်းထားတာတွေ့ရပါတယ်။လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ဒီမိုကရေစီရေးလှုပ်ရှားတဲ့အင်အားစုတွေကတော့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းဟာဒီမိုကရေစီကိုမဖော်ဆောင်နိုင်သလိုစစ်အုပ်ချုပ်ရေးကသက်ဆိုးရှည်စေမှာဖြစ်တယ်လို့ထောက်ပြဝေဖန်ထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းပြန်လည်ပြင်ဆင်ပေးဖို့တောင်းဆိုထားပြီးရွေးကောက်ပွဲဝင်ဖို့မဆုံးဖြတ်ရသေးဘူးလို့သိရပါတယ်။ဦးသူဝေဦးဆောင်တဲ့နိုင်ငံရေးအင်အားစုတွေကတော့ရွေးကောက်ပွဲဝင်ပြီးဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုတဖြည်းဖြည်းပြုတင်ပြောင်းလဲတဲ့နည်းကိုချဉ်းကပ်ဆောင်ရွက်မယ်ဆိုတဲ့သဘောထားမျိုးတွေပြောဆိုထားပါတယ်။အဲကျွန်တော်တို့ဒီစစ်အစိုးရကကျင်းပပေးမဲ့2010ရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောထားတွေကိုသိရှိနိုင်ဖို့အတွက်ဦးသူဝေဦးဆောင်တဲ့ညီညွတ်သောဒီမိုကရက်တစ်ပါတီအင်အားစုအပါအဝင်မြန်မာနိုင်ငံရေးဦးဆောင်အင်အားစုတွေကိုဒီကနေ့ကျွန်တော်တို့ RFA အဖွဲ့သားတွေကဆက်သွယ်မေးမြန်းထားပါတယ်။ဒီကျွန်တော်တို့ပထမဦးဆုံးအနေနဲ့ညီညွတ်သောဒီမိုကရက်တစ်ပါတီဖြစ်ပေါ်လာလို့ရှိရင်အတွင်းရေးမှူးချုပ်အဖြစ်တာဝန်ထမ်းဆောင်မှုရတာခံရတဲ့ဝန်ကြီးချုပ်ဟောင်းဦးနုရဲ့သမီးဒေါ်တန်းတန်းနုကိုကျွန်တော်တို့ဒီပါတီထူထောင်တာတွေရွေးကောက်ပွဲဆိုင်ရာသဘောထားတွေသိရှိနိုင်ဖို့အတွက်အရင်ဆုံးကျွန်တော်ဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်။ဟုတ်ကဲ့အန်တီဒေါ်တန်းတန်းနုခင်ဗျာဒီမနေ့တုန်းကဆိုလို့ရှိရင်ဒီအန်ကယ်ဦးသူဝေတို့ပါဝင်ပြီးတော့နိုင်ငံရေးပါတီထူထောင်ဖို့နဲ့2010ရွေးကောက်ပွဲဝင်ဖို့အစည်းအဝေးလုပ်ခဲ့တယ်လို့သိရပါတယ်။အဲ့ဒီမှာအန်တီလည်းပါဝင်ဆောင်ရွက်မယ်လို့သိရပါတယ်ဟုတ်ပါလားခင်ဗျ။
ဟုတ်ပါတယ
်။အော်ဟုတ်ကဲ့
ဟုတ်ပါတယ်။ဒါပေမဲ့ဟိုတင်းပေါ့နော်ကျမတို့ကအခုဟိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဘာမှကြေညာခြင်းမရှိသေးဘူးလေ။ရွေးကောက်ပွဲကော်မရှင်လည်းမဖွဲ့ရသေးဘူးဆိုတော့ဒီဒီမိုကရက်တစ်ပါတီဖွဲ့မယ်ဆိုတာလည်းကျမတို့ကဟိုတင်းပေါ့ကိုယ့်ဘာကိုယ်ရထားချက်ပေါ့ရှိတာပေါ့နော
်။ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒီမှာကျမတို့ပါပါတယ်ဟုတ်ကဲ
့။ဟုတ်ကဲ့ကြိုတင်ဆုံးနေညှိနှိုင်းတဲ့အဆင့်ပေါ့နော်
။ဟုတ်ပါတယ်
ဟုတ်ကဲ့ဒီအန်တီတို့ပါတီထူထောင်ပြီးရင်ဒီ2010ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်တဲ့ကိစ္စအပါအဝင်အန်တီတို့ဘလို့အစည်းအဝေးလှုပ်ဆောင်ဖို့သဘောထားမျိုးအမြင်မျိုးရှိပါတယ်ခင်ဗျ။
ကျမတို့ကတော့အခုဒီရွေးကောက်ပွဲမှာပါဖို့ပေါ့နော်အဲ့လိုဆုံးဖြတ်တဲ့ကိစ္စကတော့ဘာအတွက်လဲဆိုလို့ရှိရင်ဒီကျမတို့မှာဟိုဒီမိုကရေစီစိတ်သုံးတာလည်းကြားပြီလေ
။ဟုတ်ကဲ့
အားလုံးအသိပါပဲ။ကဲဟိုဒီမိုကရေစီ62ခုနှစ်ကလေးကကျမတို့ကဒါဒီမိုကရေစီစိတ်သုံးခဲ့တာပါအဲပြီးတဲ့အခါကျတော့ဟိုနောက်ဆုံးအထွေထွေရွေးကောက်ပွဲဆိုလို့ရှိရင်လည်း90ခုနှစ်ကအခုနှစ်ပေါင်း20တောင်ရှိပါပြီရှင်းနေဆိုလို့ရှိရင
်ဟုတ်ကဲ့
ဆိုတော့အဲ့ဒီလူတွေကလည်းဒီမိုကရေစီကိုတန်းတားနေကြတယ
်ဟုတ်ကဲ့
တန်းတားနေကြတယ်ဆိုတော့အဲ့ဒီဒီမိုကရေစီလမ်းစဉ်နဲ့အညီဒီမိုကရေစီလမ်းစဉ်နဲ့အညီဆိုတော့ကျမတို့ကဒါကျမအဖေပြောခဲ့တဲ့အတိုင်းပေါ့လေကျမတို့ကဒါဟိုတင်ပြမစိုးလမ်းစဉ်ပေါ့
ပြမစို
းလမ်းစဉ်ဆိုတာကလည်းဒါဒီမိုကရေစီရဲ့ဟုတ်တယ်ပေါ့လေအခြေခံပါပဲ
ဟုတ်ကဲ့
ဆိုတော့အဲ့ဒီမျိုးစုလမ်းစဉ်နဲ့အညီကျမတို့ကရှေ့ဆက်သွားရမှာပါပဲ
ဟုတ်ကဲ့အတိတော့အန်တီဒီလိုပါတကူရှိတာကအခုဒီဖြစ်ဆိုးရကကျင်းပပေးမဲ့2010ရွေးကောက်ပွဲဟာဒီ2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုလည်းအခြေခံတာဖြစ်တဲ့အတွက်ဒီလွတ်လပ်ပြီးတရားမျှတမှုမရှိနိုင်ဘူးဆိုတဲ့ဝေဖန်ပြောဆိုချက်တွေရှိနေပါတယ်အဲ့ဒီတော့ဒီအန်တီတို့အနေနဲ့ကဘယ်လိုသဘောထားမျိုးရှိပါလဲအဲ့ဒီခုနဝေဖန်ပြောဆိုချက်တွေပေါ်မှာဘယ်လိုသဘောထားရှိပါလဲ
ကျမတို့ပါတီအနေနဲ့ကတော့ဘယ်လိုလဲဆိုလို့ရှိရင်အဲ့ဒီလိုပါကွန်လဲအပြုသဘောမဆောင်တဲ့ဟာမျိုးကျမတို့ကတိတ်ပြီးတော့မစင်စားဘူးကျမတို့ဘာလုပ်နိုင်မလဲရတဲ့အခွင့်အရေးပေးထားတဲ့နေရာမှာကျမတို့ဘယ်လိုရှင်းဆက်သွားနိုင်မလဲဆိုတာပဲစဉ်းစားပါတယ်ဘာကြောင့်လဲဆိုတော့ဒီဖွဲ့စည်းပုံဟိုတင်းပေါ့လေကျမတို့ referendum ယူလိုက်တယ်အဲ referendum ပေါ်မှာလဲဒါအများကြီးပဲဟိုဝေဖန်ပြောဆိုကြတယ်ပေါ့
ဟုတ်ကဲ့
အဲ့ဒီဝေဖန်ပြောဆိုနေမယ်ဆိုလို့ရှိရင်လည်းကျမတို့ရှေ့ဆက်ပါမှလုပ်လို့မရဘူးဒီ referendum ကလည်းအတီးရပြုတ်ပြီးပြီအတီးပြုတ်ချက်နဲ့ပဲကျမတို့ကရှေ့ဆက်သွားမှာပဲကျမတို့ကအဲ့ဒီပေါ်မှာကျမတို့ဟိုမတုံ့တတော်ဘူးပေါ့နော
်ဟုတ်ကဲ့
သိပါတယ်ဟိုအခြေအနေရက်ကိုလည်းကျမတို့အကုန်လုံးနားလည်သဘောပေါက်ပါတယ် ဒါပေမဲ့ဘယ်လိုအခွင့်အရေးမျိုးနဲ့ကျမတို့ဆက်သွားရမယ်ဆိုတာကိုပဲကျမတို့ကြည့်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီမြန်မာပြည်မှာဒီမိုကရေစီရရှိဖို့နောက်ဒီ political change ပေါ့နိုင်ငံရေးအပြောင်းအလဲတွေဖြစ်လာဖို့ကိစ္စမှာအန်တီတို့ကဒီရွေးကောက်ပွဲဝင်ပြီးတော့သွားမယ်ဆိုတဲ့တဖြည်းဖြည်းသွားမယ်ဆိုတဲ့သဘောတရားရှိတယ်လို့ယူဆလို့ရမှာ
အဲ့ဒီလိုပါပဲဘာကြောင့်လဲဆိုတော့ကျမတို့ကရွေးကောက်ပွဲဝင်နေဆိုတာနဲ့ပဲဟိုတင်းပေါ့နော်ဟိုဒီပြိုင်ပွဲဝင်နေဆိုလို့ရှိရင်တော့ဘယ်ပြိုင်ပွဲမဆိုနိုင်မယ်ဆိုတာတော့ကိုပြိုင်ပွဲဝင်နေလို့ကိုနိုင်ရမှာပဲဆိုတော့ခံယူချက်တော့ရှိတာပေါ့လေ
ဟုတ်ကဲ့
ဒါပေမဲ့အဲကျမတို့ကလည်းနိုင်လို့ရှိရင်လည်းဒါကျမတို့ဒီနိုင်ငံရေးဓမ္မတွေအနေနဲ့ကတဏီယာရတယ်ဆိုလဲဒါတဏီယာပဲဒါသူဘယ်လိုလှုပ်ဆောင်နိုင်မလဲအဲ့ဒီရတဲ့ဟိုအခွင့်အရေးတရားပဲဆိုအဲ့လိုသဘောနဲ့ပါ
ဟုတ်ကဲ့နောက်တစ်ခုကဒီအန်တီတို့အခုပါတီတွေများထောင်ခွင့်ထောင်ခဲ့ရင်ပေါ့လေလောက်ခဲ့လို့ရှိရင်လွတ်လွတ်လပ်လပ်ကနအန်တီတို့ပြောဆိုစည်းရုံးနိုင်မဲ့အနေအထားတွေရရှိမယ်လို့ပြောလင်းပါသလား
ဒါကတော့ဟိုတင်းမှာပဲဟိုနာဖအနေနဲ့ကပေါ့နော်အဲဘူဂျုံမူကြီးတန်းရွှေကို၌ကပဲဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရမယ်လို့ပြောထားတာပဲအဲအဲ့တော့လူကြီးတယောက်အနေနဲ့တော့ဂတိတည်ရမှာပေါ့လေဟို90ခုနှစ်ရွေးကောက်ပွဲတုန်းကလည်းကျမတို့ဒီပမာကြီးမှာအဲ့ချင်းကမရှိပါဘူ
းဟုတ်ကဲ့
ဒါပေမဲ့လွတ်လပ်ပြီးတရားမျှတခဲ့တယ်လို့ပြောပါတယ
်ဟုတ်ကဲ့
အများကပြောကြပါတယ
်ဟုတ်ကဲ့ပါခင်ဗျအဲနောက်တစ်ခုကဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းပါပေါ့လေဒီတမဒဖြစ်မဲ့သူကစည်းအတွေ့အကြုံရှိရမယ်နောက်တစ်ခုက25ရာခိုင်နှုန်းကတမဒကနေဒီရွေးကောက်ပွဲရှင်ပြန်ခြင်းမရှိဘဲနဲ့ဒီတမဒကအဲယူမယ်ဆိုတဲ့အချက်တွေကိုထောက်ပြပြောဆိုတာတွေရှိပါတယ်။အဲ့ဒီတော့ဒီအန်တီအနေနဲ့ရောပေါ့လေဒီတမတော်ရဲ့ပါဝင်မှုအခမ်းအနားအပေါ်မှာဘယ်လိုသဘောထားရှိပါလဲ
။အဲ့ဒါကတော့အခုအချိန်ခါမှာပြောလို့ရှိရင်ဆွေးနွေးလို့ရှိရင်တော့ဒီစကားတွေကလည်းအပိုဖြစ်သွားလိမ့်မယ်။ဘာကြောင့်လဲဆိုတော့ကျမတို့ကအခုဒီ2008ခုနှစ်ဟိုတင်းနဲ့ကျမတို့ကတွားနေပြီကို
။ဟုတ်ကဲ့။
ဒီ2008ခုနှစ်ကဟုတ်တယ်မလား။ကျမတို့ referendum ကိုအတည်ပြုထားတဲ့ပုံမှန်နဲ့ကျမတို့ကဒီရွေးကောက်ပွဲကိုဆက်ပြီးတော့ပါဝင်ရှင်ပြိုင်မယ်ဆိုပါဝင်မယ်ဆိုပြီးတော့ကျမတို့ကဆုံးဖြတ်ချက်ချပြီအဲ့တော့ဒီဟာတွေပြောနေမယ်ဆိုလို့ရှိရင်တော့အခုတော်တော်စီအခြေအနေမှာတော့ဒီဘာကောမလဲတကားအပူဖြစ်သွားနိုင်တယ်ဒါပေမဲ့ကျမထင်ပါတယ်ဒီရွေးကောက်ပွဲပြီးသွားလို့ရှိရင်ပေါ့လေဒီဟိုညှော်လင့်ထားပါတယ်ဒီနေရာများများမှာနိုင်ငံရေးသမားတွေပါဝင်နိုင်လိမ့်မယ်လို့ဒီဘယ်နိုင်ငံမှာမဆိုပေါ့လေဒီပါလီမန်တရားခေါ်ယူပြီးတဲ့အခါမှာဒီဖွဲ့စည်းပုံဥပဒေဆိုတာပြင်ဆင်သွားလို့ရပါတယ
်ဟုတ်ကဲ့
ဒီလိုပဲပြင်ဆင်သွားကြတာပါပဲဟိုတင်း amendment ပေါ့နော် amendment လုပ်ပြီးတော့ဒီလိုပဲပြင်ဆင်သွားကြတာပါပဲအဲ့ဒီလိုလဲကျမတို့လုံနိုင်လိမ့်မယ်လို့လဲကျမတို့မျှော်လင့်ပါတယ
်ဟုတ်ကဲ့ပါခင်ဗျအဲ့ဒီတော့တကူဒီ1990ရွေးကောက်ပွဲရလဒ်ကိုရောအန်တီတို့ဘယ်လိုသဘောထားမလဲတချို့ကပြောတာကတော့ဒီရွေးကောက်ပွဲတောင်အတိမတ်မပြုတ်ရင်ဒါမဲ့ရွေးကောက်ပွဲကိုရောအတိမတ်ပြုတ်နိုင်ပါမလားဆိုတာမျိုးရှိပါတယ်အဲ့တော့အန်တီတို့ဒီ1990ရွေးကောက်ပွဲနဲ့ပတ်သက်လို့ဘယ်လိုသဘောထားမြင်ရှိပါလဲ
ကျမအဲ့ဒီကိစ္စနဲ့ပတ်သက်လို့တော့ဘယ်လိုမှမပြောချင်ပါဘူ
း
ဘယ်လိုမှမဝေဖန်ချင်ပါဘူးဟုတ်ကဲ့ဟိုက1990ရွေးကောက်ပွဲရလဲကျမတို့ဟိုတင်းပေါ့နော်အခုဟိုပါကောမလဲကျမတို့ကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲတစ်ခုပါပဲ
ဟုတ်ကဲ့အ
ဲ့တော့ကျမဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမမပြောလို့ပါဘူ
းနောက်တစ်ခုကဒီ2010မှာရွေးကောက်ပွဲလုပ်မယ်ဆိုရင်အန်တီတို့အနေနဲ့ဒီပင်စင်မှုပေါ့ပါတီထူထောင်မှုရွေးကောက်ပွဲဆိုင်ရာစည်းရုံးလှုပ်ရှားဖို့အတွက်လုံလောက်တဲ့အချိန်ရရှိမယ်လို့အန်တီတို့ထင်ပါလား
အချင်းကတော့အင်မတန်နည်းလိမ့်မယ်ထင်ပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့ကအခုဘာမှမလှုပ်ရှားနိုင်ခွင့်မှမရှိတာ
။အဲဒီတော့အန်တီတို့အခုဒီပါတီထူထောင်မယ်၊ရွေးကောက်ပွဲဝင်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အတူချုပ်ပြီးတော့အန်တီဘာတွေများပြောကြားချင်တာရှိပါသေးလဲခင်ဗျ။
ဂျီသူတွေအနေနဲ့လည်းပေါ့နော်။ဂျီသူတွေဒီမှာလည်းတာဝန်ရှိပါတယ်။ဒီဒီမိုကရေစီပေါ်ဆောင်တဲ့နေရာမှာဟိုဒီမိုဒီရွေးကောက်ပွဲကျင်းပပေးတဲ့လူတွေမှာလည်းတရားမျှတလှုပ်လှက်တဲ့ရွေးကောက်ပွဲဖြစ်အောင်လို့သူတို့မှာတာဝန်ရှိရဲ။နောက်ကျမတို့ဟိုဒီရွေးကောက်ပွဲမှာပါဝင်မဲ့ဒီနိုင်ငံရေးသမားတွေအနေနဲ့ကလည်းဒီတရားမျှတလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်အောင်ဆိုပြီးတော့တာဝန်ရှိပါတယ်ကျမတို့တရားမျှတမှုမရှိတဲ့အခါမှာကျမတို့ကထောက်ပြရမယ်ဒါကိုဟိုတင်ဖြစ်အောင်လုပ်ပေးရမယ်အဲ့ဒီလိုပဲပြည်သူတွေအနေနဲ့ကလည်းဒါတရားမျှတလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်အောင်ဆိုသူတို့ကလူမှန်နေရာမှန်ကိုရွေးတက်ဖို့လိုပါတယ်နော်ဒါကျမတို့အခုမြန်မာပြည်သူတွေကလည်းဟိုဘာကောမလဲအတိညာပေါ့လေအတိညာနဲ့ဗဟုသုတကလည်းတော်တော်လေးအတွေ့အကြုံကလည်းကြွယ်ဝနေပြီဆိုတော့ဒါတွေကတော့အထူးတော့ပြောစရာမလိုပါဘူးဒါပေမဲ့ကျွန်မသတိပေးတဲ့အနေနဲ့ပြောတာပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အန်တီတော်တန်းတန်းနဲ့ခင်ဗျအဲဒါကတော့ဂျီညိုသောဒီမိုကရက်တစ်ပါတီဖြစ်ပေါ်လာခဲ့ရင်အတွင်းမှုချုပ်အဖြစ်ထားဝင်ထားဆောင်ဖို့ယာရခံရတဲ့ဝန်ကြီးချုပ်ဟောင်းဦးနုရဲ့သမီးတော်တန်းတန်းတို့ကိုဆက်သွယ်မေးမြန်းခဲ့တာပါအခုဒီဂျီညိုသောဒီမိုကရက်တစ်ပါတီအင်အားစုကိုဦးဆောင်တဲ့ဒီနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်တပိုင်းရဲ့နိုင်ငံရေးသမားကြီးတူလည်းဖြစ်တဲ့ဦးသူဝေရဲ့သဘောထားအမြင်တွေကိုသိရှိနိုင်ဖို့ကိုတော့ဒီကျွန်တော်တို့ အပွဲသားကုချိုချုံကဆက်သွယ်မေးမြန်းထားတာပါ
ရွေးကောက်ပွဲနဲ့ပတ်သက်တဲ့စည်းမျဉ်းဥပဒေတွေဒီနိုင်ငံရေးပါတီဖွဲ့စည်းခွင့်တွေတရားဝင်မထွက်သေးခင်မှာအင်ဂျယ်တို့ရဲ့တန်ငယ်ရေးလှုပ်ရှားမှုတွေစမြင်နေရပြီပေါ့ခင်ဗျာဒီလှုပ်ရှားမှုတွေအခုလိုပေါ့လေစောစီစီစလုပ်ဖြစ်တဲ့ရွေးချက်ကိုသိပြရစေခင်ဗျာ
ကျွန်တော်တို့စလုပ်ရတဲ့ရွေးချက်ကဒီလိုခင်ဗျာအစိုးရကနေပြီးတော့2010မှာရွေးကောက်ပွဲလုပ်မယ်လို့ကြေညာတယ်ဒါပေမဲ့အခုတက်စီတော်ကရွေးကောက်ပွဲဥပဒေကမထွက်သေးဘူးအဲရွေးကောက်ပွဲဥပဒေကလည်းဘယ်တော့ပြန်မလဲမသိဘူးအခုတော့လေရွေးကောက်ပွဲ2010ဆိုတော့2010ဘယ်လာမှလုပ်မယ်ဆိုလည်းမသိဘူးအကယ်၍ကြေညာပြီးတော့လုပ်မယ်ဆိုရင်အချိန်တိတိယယဉ်ဖြစ်နေကျွန်တော်တို့ကလည်းအဲ့ဒီတော့မှကြေလုပ်ခွင့်ရမှလုပ်မယ်ဆိုရင်ကျွန်တော်တို့ရွေးကောက်ပွဲကိုကြည့်နေမှမကြည့်ရမယ်ဟုတ်လားဘာမှဝင်လို့လည်းရမှာမဟုတ်ဘူးအဲ့ဒါကြောင့်မို့လို့ဒီဥပဒေမထွက်တော့လည်းပဲကျွန်တော်တို့လုပ်နိုင်သလောက်ပေါ့နော်ရွေးကောက်ပွဲရည်ပြီးတော့ကဲလုံးလုံးနဲ့ကြတော့သူပြန်စပြီးတော့လုံးကြရအောင်အဲ့တော့လုံးကျဆိုရင်တည်းဆိုတာမှလည်းလေဒီလိုရဘာလို့ဆိုတင်ဝင်လုံးကံကမရှိသေးဘဲနဲ့လုံးတော့ကကျွန်တော်တို့အစွန်းလာပြီးတော့လုံးရတာဟောဒါပေမဲ့ဒီရုပ်တော့ဘယ်ဘုံမို့လုံးတယ်ဆိုတော့နည်းနည်းများသက်တာမလားဘုံနော်အဲ့တော့ကျွန်တော်တို့ကဘာပဲပြောပြောအခုရေးစပြီးတော့လုံးမှုကောင်းတယ်လုံးပါလေပဲရုပ်တော့ဘယ်ဥပဒေထွက်လာတဲ့အခါမှာလုံးချိန်နည်းနည်းရမယ်ဗျာလုံးချိန်ရရင်ဖြင့်အကျိုးရှိမယ်ဆိုပြီးတော့ကျွန်တော်လုံးကြပါ
အခုအချိန်မှာကျွန်တော်တို့တည်ထားတဲ့လောက်ဆိုရင်စေစုအရဲ့ဝင်ကြီးပိုင်းတချို့ရဲ့နောက်ပြီးတော့ဒီကိုအေးလွန်တို့88အုပ်စုရဲ့စတဲ့ဒီအဖွဲ့တွေလောက်ပဲမဲဆွေစည်းရုံးနာတွေလုပ်နေတာတွေ့ရပါတယ်အတိုက်ခံဖြစ်တဲ့ NLD ပါတီဝင်တချို့ဆိုရင်ဖရဲဘော်တက်ပြီးတော့စုတောင်းရုံနဲ့တင်အဖမ်းခံနေရတဲ့အချိန်မှာပေါ့လေအင်ကရုအခုလိုနိုင်ငံရေးစလုပ်နိုင်တဲ့အခွင့်အရေးဘာကြောင့်ရနေသလဲနောက်ကွယ်မှာအာဏာပိုင်တွေနဲ့တစုံတရာသဘောတူညီထားတာရှိသလားစသဖြင့်ပေါ့ပြပြစေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကရှားတာတော့ပေါ့နော်အဲ့ဒီဒီအစိုးရနဲ့ပတ်သက်တဲ့လူတွေပေါ့နော်ဝင်ကြီးတွေဝင်ကြီးချုပ်တွေဒါပြီးတော့သူတို့ထောက်ခံတဲ့လူတွေကစီးပွားရေးလုပ်နေလို့ဆိုကြားပြီးခင်ဗျာကျွန်တော်ကြားနေရတာပေါ့နော်အဲ့ဒါကဒီပိုင်းတာအစိုးရလုပ်တဲ့လူဒီပိုင်းပေါ့လေဒါပေမဲ့ဒီအစိုးရနဲ့မဆိုင်တဲ့လူတွေကလုပ်ကြတော့ကျွန်တော်လည်းမကြားဘူး NLD ဆိုအဆုံးပြတ်မပေးသေးဘူးပေါ့နော်သူတို့ကလုပ်မလားမလုပ်လားလည်းမပြောတတ်ဘူးဒါတော့သူ့ပါတီခြေလေကသူတို့ကစဉ်းစားလို့ရှိနေတာပေါ့နော်ကျွန်တော်တို့ကတော့ရှင်းတာကဒီအနည်း20လုံးလုံးမှာပြည်သူလူထုကဘာမှပြောနိုင်ဘူးဆိုနိုင်ဘူးမရှိခဲ့ဘူးအခုတော့ဖြစ်ရင်ခြေခြေလေးတင်းရရအခုပြောင်းလေးဖြစ်မဲ့အကြောင်းလေးပေါ်လာတယ်ပေါ့နော်စကားလေးပေါ်လာတယ်ပေါ့အဲ့တော့ပေါ်လာတဲ့စကားကဝင်နေတယ်ဝင်ပြီးတော့ကျွန်တော်တို့ကဟိုကျိုးစားလို့ဆောင်ပြနေတယ်လို့ကျွန်တော်အဲ့လိုယူဆလို့ကျွန်တော်ဝင်လို့တာပါ
အာနာပိုင်နေတဲ့တစုံတရာသဘောတူထားတာတွေဘာတွေရောရှိလားဗျ
အာနာပိုင်နဲ့ပတ်သက်လို့ကတော့အာနာပိုင်နဲ့ကျွန်တော်တို့ကလုံးဝအဆက်အသွယ်မရှိပါဘူးအဆက်အသွယ်မှမရှိတဲ့အခါကျတော့ဘာသဘောတူညီချက်မှမရှိပါဘူးကျွန်တော်တို့အခုလိုသွားလာလှူရှားနေတဲ့ဥစ္စာကကိုယ့်အကူစွန့်လာပြီးတော့ထူတာကျွန်တော်တို့လုပ်တဲ့နေရာမှာတော့အဟံသာအနှောက်အယှက်တော့မတွေ့ဘူးခင်ဗျာသူတို့စောင့်ကြည့်တာလည်းတွေ့တယ်ကျွန်တော်အိမ်သားမှာဆိုရင်ဒီလိုစောင့်ကြည့်နေတာပဲဘယ်ချိန်ထွက်တယ်ဘယ်ချိန်ဝင်တယ်ဒါပေမဲ့လာပြီးတော့မေးတာပြုတာဒီပါကြီးတော့ဘာမှမရှိသေးဘူးခင
်ဗျအင်ဂျယ်ပါတီပေါ်ပြည်သူတွေထောက်ခံမှုအနေနဲ့ဘယ်လိုရှိနိုင်မလဲခင်ဗ
ျကျွန်တော်တို့အခုခြေခြေပြက်ပြက်လူလူစီဝေးဒီပါကြီးခေါ်လို့ရတဲ့အချိန်မဟုတ်ဘူးလीနော်ကျွန်တော်တို့ကအခုမြို့ပေါ်ဖွဲ့ကိုဖွဲ့ပြီးတဲ့နောက်ရက်ွက်ကြီးကိုဆင်းပါတယ်မြို့နယ်တွေကိုဆင်းတယ်နောက်ပြီးတော့လည်းတိုးတိုးတက်တက်ဆင်းတာပေါ့နော်ကိုယ်ဆက်စနေကိုဆင်းဆင်းသွားတဲ့ခါကျတော့ကျွန်တော်တို့ရှင်းပြတဲ့အခါကျတော့လူတို့အများစုကလက်ခံပါတယ်ကျွန်တော်တို့ line ပေါ့နော်ဒါဒီလိုပဲလုပ်ရမယ်လုပ်နိုင်တဲ့အခွင့်အရေးကဒါပဲဆိုပြီးတော့သူအားလုံးလက်ခံကြတာများပါတယ်တချို့အနေချင်းကတော့ဖြစ်ရင်ဒီအစိုးရကိုလုံးဝဆန့်ကျင်တဲ့လူတချို့ရောရှိတာပေါ့နော်ဒါတချို့ကလည်းပဲဒီအဆုံးပြမပေးသေးတဲ့လူတွေရှိတာပေါ့ဒါပေမဲ့အများကြီးတွေ့ရတာကတော့ကျွန်တော်တို့ကိုအားပေးတဲ့လူထောက်ခံတဲ့လူများပါတယ်
ဒီလာမယ့်ရွေးကောက်ပွဲကိုဝင်ဖို့အတွက်ပေါ့လေ NLD ပါတီအပါအဝင်ပေါ့နော်အတိုက်ခံတချို့ဘက်ကတောင်းဆိုထားတာတစ်ချက်ရှိပါတယ်ဒါကတော့ဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြင်ပေးဖို့ပေါ့လေဒီတောင်းဆိုချက်ကိုအင်ဂျယ်တို့ဘယ်လိုမြင်လဲအင်ဂျယ်တို့ပါတီရဲ့ရည်ရည်ချက်ကိုလည်းသိပြရစေခင်ဗျာ
ဒီလိုခင်ဗျာကျွန်တော်ရှင်းပြရင်ဒါတော့ဒီလက်ရှိအစိုးရပါပေါ့နော်လက်ရှိအစိုးရကသူတို့ရဲ့နောင်ရေးလုံခြုံမှုအတွက်ကိုသူတို့အများကြီးရူးဆက်ကြတယ်ဒါပြီးတော့လည်းဆိုရင်1990ခုနှစ်ရွေးကောက်ပွဲတုန်းကလည်းပဲ NLD နိုင်ငံတော်ကလွှဲမပြေးတာပါသူတို့ရဲ့လုံခြုံမှုကိုလှုပ်ထားတာမရှိရဲ့အဲ့ဒါကြောင့်မလို့သူတို့လွှဲမပြေးတာကိုအခုဒီ2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ကိုအခြေခံဥပဒေကြတော့သူတို့နေရာအများကြီးယူထားလိုက်တာသူတို့လုံလုံချုံချုံကြီးလှုပ်ထားလိုက်တာလုံလုံချုံချုံကြီးလှုပ်ထားလိုက်တဲ့အခါကျတော့ဒီမိုကရေစီမကျတဲ့ဟာကြီးအများကြီးပါတယ်ပေါ့နော်ဒီမိုကရေစီမကျတော့လည်းပဲသူတို့ကဒီဖွဲ့စည်းပုံကိုအမတန်ကြိုးစားပြီးမှလှုပ်ထားတဲ့အတွက်ဒီဖွဲ့စည်းပုံကိုတော့ခင်ဗျသူတို့ကပြင်မယ်လို့ပြင်ဖို့တော့ တို့ခုတ်ပြီးနေမဖြစ်ဘူးပေါ့နော်တို့စိုးစားကြီးလုပ်ထားတာကိုဟုတ်ကဲ့တော့ဟိုပုံပုံလေးလေးနဲ့လုပ်ရင်ဘယ်သူမှသဘောတူမှာမဟုတ်တာအဲ့တော့ဒီဥစ္စာကိုတို့ပြင်ဆင်မယ်လို့မြူဆဘူးပြင်ဆင်မယ်လို့မယူဆတာယူလို့ကျွန်တော်တို့ကကောင်းဆိုနေရတဲ့အချင်းကိုလည်းမရှိမယ်ဆိုပြီးတော့ကျွန်တော်တို့ကဒီလိုပဲသဘောထားပ
ါဒီဖွဲ့စည်းပုံအရာပေါ့ခင်ဗျာနောက်တက်လာမယ့်အစိုးရမှာစစ်ဘုံအများစုလွှမ်းမိုးတဲ့နိုင်ငံရေးတည်ဆောက်ကြမယ်ဆိုတော့ကလက်ရှိပေါ်လေနိုင်ငံတကာဥမာတစ်ခုကိုကြည့်မယ်ဆိုရင်ဒီဇင်ဘာဘွေနိုင်ငံမှာဆိုရင်ပေါ့အန်ဂယ်ရူလက်ချာမှာပေါ့ဒီအာနာရှင်နှစ်ပေါင်း30လောက်အုပ်ချုပ်လာတဲ့ရောဘတ်မူဂါဘီဦးဆောင်တဲ့ဒီအစိုးရအဖွဲ့နဲ့အတိုက်အခံမော်ဂန်ရှက်ဂရိုင်းဦးဆောင်တဲ့အဖွဲ့တို့ပေါင်းပြီးတော့ညီညွတ်ရေးအစိုးရဖွဲ့ပြီးတော့အလုပ်အတူလုပ်ကြတယ်ပေါ့ခဗျာတနှစ်လောက်အကြာမှာအခုအတိုက်အခံဝန်ကြီးချုပ်ဘက်ကပေါ့လေအာနာရှင်နဲ့လက်တွဲလုပ်လို့မဖြစ်ဘူးအလုပ်လုပ်လို့မဖြစ်ဘူးဆိုပြီးတော့အတန်တွေထွက်လာတယ်အန်ဂယ်ရူကဒီမြန်မာစစ်အစိုးရနဲ့ရောအတူလက်တွဲပြီးအလုပ်လုပ်လို့ဖြစ်နိုင်မယ်လို့ရောယုံကြည်ထားလားခဗျာ
ကျွန်တော်တို့ကဒီလိုခါကျွန်တော်တို့ကတွေ့တာကတော့ကျွန်တော်တို့တိုင်းပြည်ဟာအမှန်ကတော့ဒီအရှိတမအာရှမှာဆိုရင်ထိတ်ကန်နေရမယ့်တိုင်းပြည်ပေါ့ဗျာနော်ဒါပေမဲ့ကျွန်တော်တို့ကအရှိတမအာရှမှာထိတ်မဟုတ်ပဲနဲ့ဒိတ်ကြီးမှဖြစ်နေတယ်နောက်ဆုံးမှရောက်နေတယ်အဲ့ဒါကလေလက်ရှိအစိုးရရဲ့ policy ကြောင့်ရောက်တာလို့ကျွန်တော်တို့ကယုံကြည်တာပေါ့နော်အကယ်၍မြန် policy မှမှန်နေရုပ်ရှင်ရှိရင်ဖြစ်ရင်ညီညီရွံ့ရွံ့နဲ့လုပ်ရင်ဖြစ်ရင်ကျွန်တော်တို့နေရာမှန်ကိုရောက်မှာပေါ့အဲ့တော့ဒီအချိန်တည်းဟာဒါဒီလိုမဖြစ်သင့်ဘူးကျွန်တော်တို့တိုင်းပြည်ဒါတကယ်တမ်းဖြစ်မှုမျိုးတွေတင်များတိုင်းပြည်ကကြိုးလို့အောင်ပြောင်းလုပ်ဖို့ဆိုရင်အားလုံးညီတို့လိုတယ်လို့ကျွန်တော်တို့ကယုံကြည်တယ်အဲ့ဒီတော့နိုင်ငံရေးပါတီတွေအားလုံးနဲ့ကျွန်တော်တို့ညီညွတ်လိုချင်တာပဲအဲ့ဒီတည်းကမှသဘောတူမယ်ဆိုရင်ဖြစ်ရင်အာဒီအစိုးရနဲ့နားလည်မှုဒီလိုရတယ်ကျွန်တော်တို့အတူလုပ်ရမှာပေါ့ဗျာ။တော့တိုင်းပြည်အတွက်ဆိုအတူလုပ်ကြည့်နေတယ်လို့ကျွန်တော်ကတော့ယူထားပါတယ်
။အကယ်လို့ပါတီကအတိုက်ခံနေနေလားဒါမှမဟုတ်ဘယ်လိုပုံစံမျိုးနဲ့ဝင်မှာတော့ခင်ဗျာ
။ကျွန်တော်တို့ကတော့ပြည်ကြားလွတ်တော်ပါတီကြီးအနေနဲ့ဝင်မှာပါတီခုအနေနဲ့ဝင်မှာပါ။အတိုက်ခံရပါရဲ့မဟုတ်ဘူး။ကျွန်တော်တို့ကကျွန်တော်တို့ပါတီရဲ့လမ်းစဉ်မူဝါဒချပြီးတော့ဒီမူဝါဒလမ်းစဉ်အတိုင်းတိုင်းပြည်ကိုထူထောင်ဖို့အဲ့ဒါကြောင့်ကျွန်တော်တို့ကအတူတူပြောရရင်တော့ဒီမိုကရေစီထွားရေးအတွက်လုပ်မယ်။အဲ့ဒီလုပ်တဲ့အခါမှာကျွန်တော်တို့တိုက်ယူပြီးလူ့ရဲ့အကျိုးကျေးဇူးအတွက်ကျွန်တော်လုပ်မယ်။အဲ့ဒီတော့ကျွန်တော်တို့လူ့ရဲ့ထောက်ခံအားပေးပါဆိုပြီးတော့ကျွန်တော်ကြီးကြလွတ်လပ်တော်ဘယ်သူရဲ့အမိကိုမှမရှိဘူးပေါ့နော်။အဲ့ဒီကြီးကြလွတ်လပ်တဲ့ပါတီနေနဲ့လုပ်မှာပါ။
တိတ်မကြခင်မှာပေါ့လေရှစ်တဆင့်တက်ပြီးတော့ဘာတွေလုပ်သွားဖို့အစီအစဉ်ရှိတယ်ဆိုတာလည်းပြပြရစီခင်ဗျာ
။အခုတော့ကျွန်တော်တို့ကတော့အဓိကရုပ်ောက်ပွဲကိုဥတည်လုပ်တာပေါ့ရုပ်ောက်ပွဲဖြစ်တာမဖြစ်တဲ့တပိုင်းပေါ့နော်။ရုပ်ောက်ပွဲဥတည်လုပ်တာဆိုတဲ့အခါကျတော့ဒီရုပ်ောက်ပွဲအတွက်အထောက်အကူပြုနိုင်တဲ့ပါတီရဲ့ရုပ်ောက်ပွဲကိုမဲ့လူတွေကိုကျွန်တော်တို့ဖြည့်ဆည်းပြီးတော့စီလုံးလှူရှားနေတာပေါ့။အဲ့ဒါအဓိကတော့အဲ့ဒါတော့အတော်ကြီးလုပ်အောင်မယ်တင်တယ်ကျွန်တော်တို့
ကဒီမြန်မာပြည်သူတွေပေါ့လေနိုင်ငံရေးနဲ့ပတ်သက်ပြီးတော့နိုင်ငံရေးခေါင်းဆောင်တွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအသိအပြေရှိကြရဲဆိုတာအကယ်လို့ဘယ်လိုခံပတ်လို့ရတော့ခဗျာ
ကျွန်တော်တို့တိုင်းပြည်လူထုကဒီနိုင်ငံရေးနဲ့ကိန်းကွာနေတာတော်တော်ကြာသွားပြီနိုင်ငံရေးပါတီတွေလည်းပဲမလို့ရှားနေကြတာအတော်ကြာသွားတဲ့ခါကျတော့နိုင်ငံရေးပါတီတွေအကြောင်းတိုင်းပြည်ခေါင်းဆောင်နိုင်ငံရေးခေါင်းဆောင်တွေအကြောင်းသိတာနည်းသွားတာပေါ့ကနော်ဟိုတုန်းကတင်းတင်းကြပ်ကြပ်ကြီးခလေဘုရုပ်အောင်စားလို့ဦးနှီးတို့တော့ခက်မိကြတယ်သူတို့ဖြစ်နေကြတယ်ဟုတ်တယ်လူငယ်စစ်တွေကများလာအဲ့ဒီတော့သူတို့ကနိုင်ငံရေးအကြောင်းနဲ့ပတ်သက်လို့အသိပညာတွေကများတယ်တို့တော့လေသူတို့ကဒီစီဆိုတာကိုမကြိုက်တဲ့အခါကျတော့အာနိုင်ငံရေးဆိုတာကိုစိတ်ပါဝင်စားတာပေါ့နော်။ဒါအားလုံးမလဲဘူး။စိတ်ပါဝင်စားတယ်ဒီမိုကရေစီဆိုတဲ့လေလုံးကိုကြိုက်တယ်။ဒီမိုကရေစီဆိုတာလွတ်ရမယ်ဆိုတာပြီးတော့အားလုံးသူ့ပုံလင်းလင်းကြီးကျယ်ပြန့်နိုင်မသိဘူးကြောင်းလုံးကျင်တယ်ပေါ့ဗျာ။အဲ့ဒါကြောင့်အဲ့ဒီလိုဒီနေ့သူတို့ကစိတ်ဝင်စားတာပဲ။တကယ်တည်းစိတ်ဝင်စားတာမဟုတ်ဘူး။အဲ့ဒါကျွန်တော်တို့ကတကယ်တည်းအောင်လုပ်ပေးခြင်းတယ်။အဲ့လုပ်ပေးဖို့ကျွန်တော်တို့ကဒါကိုအမှုတားစုတာပေါ့နော်ကျွန်တော်တို့လုပ်နိုင်ကိုရမယ်ဆိုရင်တိုင်းပြည်လူထုကိုဒီမိုကရေစီဆိုတာပါလေအဲ့ဟာကျွန်တော်တို့လက်တောင်းရှိတယ်ကျွန်တော်တို့တောင်းရှိတယ်အတူတူဝိုင်းလုပ်ကြမှာဒီဒီမိုကရေစီဆိုတာရမှာဘယ်သူမှကျွန်တော်တို့လာပေးမှာမဟုတ်ဘူးဆိုတဲ့အသိကိုပေးဖို့ကျွန်တော်ပြင်ဆင်နေပါတယ
်အကဲဥတုဝေကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်
ဒါကတော့ညီညွတ်သောဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးတုဝေကိုကျွန်တော်ဆက်သွယ်မေးမြန်းခဲ့တာပေါ့ကိုစောမှုကြည
်ဟုတ်ကဲ့ပါကိုစောမှုခင်ဗျဒီကျွန်တော်တို့စစ်ဆေးရ1990ခုနှစ်တုန်းကလည်းရွေးကောက်ပွဲတစ်ကြိမ်ကျင်းပခဲ့ပြုပါတယ်ဒီရွေးကောက်ပွဲမှာအနိုင်ရရှိထားတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ရဲ့အမြင်ကတော့ဘယ်လိုရှိပါသလဲပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးခွန်မြင့်ထွန်းကိုတော့ကျွန်တော်တို့ RFA 1တော်သားကိုခမောင်စိုးကဆက်သွယ်မေးမြန်းခဲ့ပါတယ
်ဦးတုဝေဦးဆောင်ပြီးတော့လာမယ့်ရွေးကောက်ပွဲဝင်ပြိုင်မယ်လို့မနေ့ကပြောဆိုပါတယ်ခင်ဗျဦးခွန်မြင့်ထွန်းဘယ်လိုမြင်သလဲခင်ဗျ
အူဒူဝေကိုကျွန်တော်သိမြင်လာတာကတော့ကျွန်တော်90ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့သမုတ်စီပါတီရဲ့ခေါင်းဆောင်အနေနဲ့ကျွန်တော်သိထားပါတယ်။အဲ့ဒီအတိုင်းပဲရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ပါတီခေါင်းဆောင်အနေနဲ့အူဒူဝေကကျွန်တော်2009ခုနှစ်မေလ29ရက်နေ့မှာအဖွဲ့ချုပ်ရုံးမှာကျင်းပတဲ့ရွေးကောက်ပွဲနှစ်ပတ်လည်လေးအခမ်းအနားမှာသူအထင်ကြီးပြောခဲ့တာရှိပါတယ်။အဲ့ဒါကဘာလဲဆိုတော့ ဒီကိုယ်စားကိုယ်ရေကောက်ပွဲရလတ်ကိုရရှိအောင်ပြည်သူလူထုတရားလုံးကငွေကြေးတွေအကုန်ကြခံပြီးလုပ်ခဲ့တယ်အဲ့ဒီတော့ရွှေသိတာပြင်အားဖြင့်တရားထောက်ခဲ့ကြအကုန်ခံပြီးတော့မှလုပ်ခဲ့တယ်အဲ့ဒီတိုင်းပြည်ဘာသာငွေတွေကိုအလွဲတုံးစားလုပ်ပြီးတော့မှလွတ်တော်ကိုခေါ်မပေးဘူးဆိုရင်နားဖို့တရားစွဲဆိုရမယ်လို့ဥတုဝေယအဲ့ဒီတော့အတိအကျညာခဲ့တာဖြစ်ပါဒါကျွန်တော်မကြသေးပါဘူးအဲ့တော့
ကျွန်တော်တို့ပြောနိုင်တာတော့ဒါကျွန်တော်တို့တိုင်းပြည်မှာတမိုးစီနဲ့ပြည်ထောင်စုနဲ့ပေါ်ထွက်တဲ့အကြောင်းကဘာပြီးအခုလိုပါတီဖွဲ့ပြီးတော့2010ခေါင်းမှာဟုတ်ကဲ့ဥက္ကမင်းတို့အခုအချိန်နေရတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းမှာလဲရွေးကောက်ပွဲအဝင်ဖို့စိတ်ကူးတဲ့လူတွေနဲ့ဖွဲ့စည်းပုံမပြင်းရွေးကောက်ပွဲကိုလက်မကြည့်ဘူးဆိုတဲ့အယူအဆတွေကွဲနေတာကျွန်တော်ကြားနေရ
ကျွန်တော်တို့ပါတီဖွဲ့ပြီးရောရွေးကောက်ပွဲဝင်မယ်ဆိုတဲ့ရွေးကောက်ပွဲဝင်မှုတဲ့ပါတီဖွဲ့ကြတာကိုကျွန်တော်တို့ဒီပုံမှာတော့ကျွန်တော်တို့အထွေထွေပြောကြမှာရှိပါဘူးတော်တော်လည်းပဲဘယ်လိုပဲဒီလိုရွေးကောက်ပွဲဝင်လိုက်ကြတဲ့ဆိုရင်တော့နှစ်ကောက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုတရားဝင်အတည်ပြုပေးလိုက်တာဖြစ်မှာဖြစ်တယ်လို့ဒီ
နာပါစေဦးစီးရဲ့လမ်းညွှန်ချက်တွေကတို့လက်ခံလိုက်တာပဲဖြစ်ပါတယ်ရွေးကောက်ပွဲဝင်ဖို့အတွက်မှတ်ပုံတင်ကြတယ်ဆိုရင်လေဒီရွေးကောက်ပွဲဟာဒီမိုကရေစီပေါ်ထွန်းနိုင်တဲ့အလားအလာမရှိခဲ့ဘူးဆိုရင်တော့မှတ်ပုံတင်ပြီးဆိုသေးတာမျိုးကျွန်တော်တို့တပိတ်မှတ်ဖို့လဲတာဝန်ရှိတယ်ဆိုတော့ကျွန်တော်သင်ပြလိုပါတယ်ဟုတ်ကဲ့အခုခင်ဗျားတို့ကျေးဇူးပဲခင်ဗျာအဲဒါကတော့ပြည်သူ့လ
ဒီကိုကျွန်တော်ဖွဲ့သားကိုနေအင်ကျော်ကခုလိုမြင်မြင်တာပါလေ
2021 ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လေဘဘဒီမြန်မာနိုင်ငံမှာလောလောဆယ်ရွေးကောက်ပွဲမလို့သေးဘူးဆိုတဲ့ဆောင်းပါးရေးပြီးသဘောထားတင်ပြခဲ့တာတွေ့ရတယ်ပေါ့နော်နောက်ပြီးတော့ဒီမနေ့ကကြတော့ဒီရန်ကုန်မြို့ကနိုင်ငံသမားကြီးတချို့ကမြန်မာနိုင်ငံရဲ့အကြက်တဲကိုရွေးကောက်ပွဲကနေပြီးတော့ထပ်ပေါက်တစ်ခုအနေနဲ့ဖြတ်သန်းဖို့ပေါ့ပြီးတော့မှတခါအခုမကြိုက်တဲ့အခြေခံဥပဒေတွေကအချက်လက်တွေကို
ျိုးဖြစ်နိုင်ပါမလားဘဘရေ
ကျွန်တော်ပြောချင်တာကတော့ဒီနေ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သဘောထား၃ခုရှိတယ်လို့ကျွန်တော်ပထမပြောချင်တယ်ကျွန်တော်ကအချုပ်ကကျွန်တော်ကဘာလို့ဆိုတော့ရွေးကောက်ပွဲဟာမမပြည်ရဲ့နိုင်ငံရေးအဖြစ်ဖို့တဲ့အတွက်မလို့ဆိုပြီးတော့ကျွန်တော်အပြတ်ပြောရတယ်ဗျာနော်နောက်တစ်ခုကဘာရှိလဲဆိုတော့ကျွန်တော်ဒီကုန်းနဲ့မှာပါတယ်ဟုတ်တယ်နိုင်ငံရေးအားစုတတိယအားစုဆိုတဲ့ပုဂ္ဂိုလ်များပေါ့ဗျာကျွန်တော်နာမည်နဲ့တကွာပြောရမယ်ဆိုလို့ပြင်တော့လေမီဒီယာမှာပြောသွားတဲ့ဥတုရဲ့ပါတီရဲ့သဘောထားတွေပေါ့ဒါဥတုကိုကျွန်တော်လေးစားပါတယ်ဥတုရဲ့နိုင်ငံရေးမှာစွစွမင်းမင်းလောက်ကန်ခဲ့တာယူသားလောက်ကန်ခဲ့တာကိုကျွန်တော်လေးစားပါတယ်အိမ်မှာပြူပါတယ်ဆိုတာကျွန်တော်ပြောချင်ပါတယ်ပထမသို့တော့ကျွန်တော်ဥတုရဲ့သဘောထားတွေနဲ့ပတ်သက်ပြီးကျွန်တော်သဘောမတူဘူးဆိုတာကျွန်တော်ပြောချင်တယ်ဘာဖြစ်လို့လဲဆိုတော့ဥတုကြီးပြောတဲ့ကျသောရာသူတို့ကအခြေခံမှုတွေကိုမကြိုက်ပါဘူးသို့တော့သူတို့ရွေးကောက်ပွဲကိုဝင်မယ်ဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲဝင်ခြင်းအဖြစ်သာအရေးပါအရာဟုတ်တဲ့နေရာအဆုံးပြတ်ပြီးနိုင်တဲ့နေရာကိုရောက်မယ်အဆုံးပြတ်ပြီးနိုင်တဲ့နေရာရောက်မှသာလျှင်အဲတိုင်းပြည်ရဲ့အကျိုးစီးပွားတွေကိုဆောင်ရွက်နိုင်မယ်ဒါအပြင်ဒီကျွန်တော်အခြေခံအပြင်မကြိုက်ဘူးဆိုတဲ့အခြေခံဥပဒေကိုလည်းပြင်ဆင်နိုင်နိုင်မယ်လို့သူကပြောတယ်ဗျာနော်ဒါဥတုကြီးပြောတဲ့သဘောထားပေါ့ဗျာအဲ့ဒါကိုကျွန်တော်ကသဘောမတူဘူးဘာလို့သဘောမတူလဲဆိုတော့တစ်ကဒီဟာဥတုကြီးတို့ခုမှပြောလာတဲ့စကားဒီအခြေခံမှုတွေကိုမကြိုက်ဘူးလက်မခံနိုင်ဘူးဆိုတာအမှန်တိုင်းပြောရရင်အစောဆုံးပြောတဲ့ပုဂ္ဂိုလ်ဟာဗမာပြည်နိုင်ငံရေးမှာဥရှိဦးမယ်ရန်တိုင်းသာကောင်းဆောင်ပေါ့ဗျာဆိုလားဒီအခြေခံမှုတွေကိုလည်းမကြိုက်တော့လဲရုပ်ောက်ပွဲကိုဝင်မယ်ဆိုတဲ့ဟာဒါဥရှိဦးရဲ့ယူဆနောက်တစ်ပိုင်းကပါလဲဆိုလို့ရှိရင်လွန်ခဲ့တဲ့10နှစ်လောက်တည်းကသက်ဆိုင်ရာဥက္ကမုံကြီးကနေပြီးတော့စစ်ဆိုရရဲ့ဒီတက်မတော်ဒီအမျိုးသားနိုင်ငံရေးဥဆောင်မှုကဏ္ဍမှာပါဝင်မယ်ဆိုတဲ့ဆိုတာတွေကိုဟုတ်လားဒါရီဟာတဲ့တွတ်တော်တယ်မှာဗျာ1 time 2 time ဆိုလို့ရှိရင်အပြင်လို့ရပါတယ်တဲ့ဆိုတော့ဒါဥက္ကမောင်ကြီးရဲ့အယူဆဥက္ကမောင်ကြီးရဲ့အယူဆကလည်းဥတုဝီတို့ရဲ့အဲထဲမှာပါလာတယ်ဥချွေအောင်ရဲ့အယူဆကလည်းဥတုဝီတို့ထဲမှာပါလာတယ်တတိယအရင်းနဲ့ရှိနေတဲ့သဘောထား NLD ရဲ့သဘောထားလို့ပဲကျွန်တော်ပြောရမယ်လို့ထင်တယ် NLD ပြောရေးဆိုပြီးရှိတဲ့ပုဂ္ဂိုလ်အမြန်ဝင်ရနေပြီးတော့ပြောသွားတယ် NLD အနေနဲ့နော်ဒီနေ့ရုပ်ောက်ပွဲဝင်ဖို့မဝင်ဖို့အမှန်မဆိုးပြရဘူးအများပြည်သူအကျိုးစီးပွားမဲ့မယ်ဆိုရင်ရွေးကောက်ပွဲပွဲမှုအဲ့တော့ NLD ရွေးကောက်ပွဲဝင်မှုဆိုလို့ရှိရင်အများပြည်သူအကျိုးစီးပွားရှိနိုင်တဲ့အနေအထားမဟုတ်တဲ့အတွက်မဝင်တာဖြစ်တယ်လို့သတ်မှတ်ပါလို့ဆိုတဲ့ဒီလိုသဘောထားမျိုးပြောရတယ် တော့ချုပ်လိုက်ရင်လက်ရှိရှိနေတဲ့ပုံမှာပြည်နိုင်ငံကြီးမှာသဘောထားသုံးချက်ရှိတယ်တဲ့ရုပ်ဘဝကိုလုံးဝပြင်ပယ်တဲ့လူစားတစ်ခုနောက်တစ်ခုကရုပ်ဘဝကိုဟလာဝင်မှုဝင်မှုမဆုံးပြသေးဘူးလို့ပြောတဲ့ဒုတိယလူစားတတိယလူစားတော့တတိယရာဇဝတ်ကိုများပြောနေပြီဒီကောင်ကြီးကိုမကြိုက်ဘူးလက်မခံဘူးသို့တော့ရုပ်ဘဝဝင်မယ်ရုပ်ဘဝဝင်ခြင်းအဖြစ်လားအဆုံးပြပေးနိုင်တဲ့နေရာကိုရောက်ပြီးတော့တဏီသောအခါမှာဒီအချိန်ကောင်ကြီးကိုပြင်ဆင်လို့ရမယ်ဆိုတဲ့ပြောလိုက်ချက်ကိုပြောနေတဲ့ဥတူမျိုးများသူများရဲ့အံဖြစ်တဲ့ဒါဒီနေ့မြန်မာနိုင်ငံကြီးရဲ့အနေထားမြန်မာနိုင်ငံကြီးရဲ့အပန်းတွေသို့မြန်မာနိုင်ငံကြီးရဲ့လူစားတွေဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ပါပါ။အဲ့တော့တကယ်တမ်းကျတော့လေကျွန်တော်မြန်မာပြည်သူတွေလက်ရှိခံစားနေရတဲ့ကိစ္စတွေပေါ့နော်။ကျွန်တော်ကြားနေရတာနံပါတ်1နိုင်ငံရေးအကျဉ်းသား2000ကျော်ပေါ့နော်။နောက်ပြည်သူတွေအနေနဲ့ဒီစီးပွားရေးဒုက္ခတွေရောတခြားဟိုပေါ်တာတို့ပြည်တွင်းစစ်တို့ရဲ့ဒုက္ခတွေရောခံစားနေရတာပေါ့နော်။တခါနောက်တိုင်းရင်းသားလူမျိုးစုတွေနဲ့နှစ်ပေါင်း60ကျော်ပြည်တွင်းစစ်ကြီးပေါ့။အဲ့တော့အဲ့ဒါတွေပြည်လဲသွားနိုင်မယ်ဒီအနာဂတ်မြန်မာနိုင်ငံပေါ့အဲ့ဒီအတွက်ကိုဒီပြည်တွင်းငြိမ်းချမ်းရေးဖုံမျိုးတိုးတက်ရေးအဲ့ဒီအတွက်ကိုပထမအဆုံးစပြီးတွန်းဖွင့်ရမယ်တကားရောဘယ်လိုတကားမျိုးဖြစ်လိမ့်မယ်လို့ဘဘအနေနဲ့ထင်မြင်လဲခင်ဗျာ
တွန်းဖွင့်နိုင်တဲ့တကားကဘာလဲဆိုလို့ရှိရင်အဲကျွန်တော်ကတော့ဒီအခြေခံဥပဒေကြီးကိုပြင်ပါဟာလား NLD ရဲ့ရှုကိုယ်တိုင်ဇာတ်ရမ်းရဲ့စကလုံးကိုကျွန်တော်ယူသွင်းရမယ်ဆိုရင်ဒီမိုကရေစီနဲ့ဆန့်ကျင်နေတဲ့ချက်လက်တွေကိုပြင်ပါလို့ကျွန်တော်ပြောတင်တယ်ဗျာနော်အဲ့တော့တမားဖြစ်ရတော့ဒါကျွန်တော်ဒီလောက်ဒီပြောတယ်ဆိုတာကျွန်တော်ကပျော်ပြောင်းပြောခြင်းဖြစ်ပါတယ်တမားဖြစ်ရတော့ကျွန်တော်ကဒီအချိန်ကအို့ဒီဆိုတာကိုတစ်ခုလုံးကိုဟလာဆုပ်ဖြဲပြပြီးတော့မှအစ်စ်ပြန်ပြီးတော့ဟလာတိုင်းလူပြည်သားတွေရဲ့ဆန္ဒတွေလည်းပါမယ်ဟလာတိုင်းသားတွေရဲ့ဆန္ဒတွေလည်းပါမယ်နောက်တစ်ခါဦးတိုင်းပြည်ကိုအုပ်ချုပ်နေတဲ့တမတော်ရဲ့ဆန္ဒတွေလည်းပါမယ်နောက်တော့ဒီမူစီအင်အားစုကြီးရဲ့သဘောထားတွေလည်းပါမယ်ဆိုရင်တော့အကောင်းဆုံးပေါ့ဗျာနော်အကောင်းဆုံးပေါ့သို့တော့ဒီအချိန်မျိုးကိုဖြစ်ဖို့ဆယ်နှစ်အနည်းငယ်လောက်စောင့်ခဲ့ရပြီးတော့နောက်ကဆယ်နှစ်အနည်းငယ်ထပ်ပြီးတော့လုံးဝမလာဆိုတဲ့မိခိုးနေရှိတဲ့အတွက်ဟာလာအဲ့လောက်ဒီလဲမတော်တိုင်းကျင်တော့ဘူးဆိုတဲ့အတွက်အဒီဒီကောင်ဦးမွေကိုပြင်မယ်ဆိုရင်လည်းကျွန်တော်ကတော့ဩဒါတော့ဒိုရင်းပြပါမှာပဲညှိယူပါမှာပဲဒီရှည်သွားရမယ်ကိစ္စပဲဆိုပြီးတော့ကျွန်တော်လက်ခံနိုင်တဲ့အထားရှိရပေါ့ဗျာနော
်ဟုတ်ကဲ့အဲ့တော့ဘဘကြီးအခုဒီလိုပေါ့နော် NLD ရဲ့ကြီးညာချက်ပဲဖြစ်ဖြစ်ဒီဘက်ကဟိုတောင်းဆိုနေတာတွေပဲဖြစ်ပေါ့နော်ဒီစစ်ဆူအနေနဲ့တုံးတရားအကြောင်းပြန်ကြားလည်းမရှိသလိုတခုခုမှလည်းဆောင်ရွက်တာမျိုးတွေမတွေ့ရပေါ့နော်သူတို့သွားမဲ့လမ်းကြောင်းအတိုင်းပဲသူတို့ကလည်းအဲ့ဒီအတိုင်းကိုသွားနေတယ်ပေါ့အဲ့တော့ကျွန်တော်ဆိုတာအခုဘဘပြောသွားသလိုမျိုးဟာလာညှိနှိုင်းဆောင်ရွက်တခါဒီအခြေခံဥပဒေပြင်ဆင်ဆိုတာမျိုးတွေဖြစ်လာအောင်စစ်ဆူရကိုဘလို့စီယုံသွင်းသွင်းမလဲသို့မဟုတ်ဘလို့တွန်းအားပေးမလဲပေါ့နော်အဲ့လိုမျိုးဟိုနီးလန်းတွေရောဘဘအနေနဲ့စဉ်းစားမိတာဗာများရှိသေးလဲခင်ဗျာ
စစ်ဆူအနေနဲ့2008ခြေကောင်မှုတွေကိုပြန်လည်သုံးသပ်ပြီးဖို့ဟလာပြင်ဆင်ပြီးဖို့ဆိုတာလုံးဝဆန္ဒမရှိဘူးလို့ကျွန်တော်ယုံတယ်သူတို့ကတော့သွားပါပဲအဲ့တော့ကောင်းပြီဒီဟာကိုပဲကျွန်တော်ဘယ်လိုလုပ်မလဲဆိုတဲ့ခါနဲ့ပတ်သက်ပြီးတော့ကျွန်တော်တွေးမိတဲ့အားလေးတွေပြောရရင်တော့ယူကော့ဝဲလန်တလားမယ်ရှိတယ်လို့ယူဆတဲ့တတိယအင်အားစုများရဲ့သဘောထားအတိုင်းလို့ဖြစ်တယ်အဲ့တော့ကျွန်တော်ကတော့အဲ့လိုမဟုတ်ဘူးလမ်းတော့မဆုံးသေးပါဘူးခလာလမ်းရှိပါတယ်နော်အဲ့လမ်းကဘာလဲဆိုလို့ရှိရင်လူရပြန်လဲတင်မြည်ကြီးအတွက်ဒါတွစ်စုသွေးလူပဲလမ်းကြောင်းပေါ့ဒီတွစ်စုသွေးလူပဲသဘွဲပေါ်မှာရှိသမျှပြဿနာတွေတင်ပြီးတော့ဆွေးနွေးကြမယ်ဒီတိုင်းတူချင်းအစိုးရနေကျွန်တော်ကတောင်းဆိုလိုက်အစိုးရနေပြီးတော့ဘာမှကိုအဖြေမပေးဘဲနဲ့တုံ့နီပါဝင်နေချင်းဆိုတဲ့အနေအထားမျိုးတွေကတော့ကျွန်တော်ဘာမှရှင်းလို့မရဘူးဒီတွစ်စုသွေးလူပဲသဘွဲပေါ်မှာတင်ပြီးတော့ဖြေချင်းကြဆိုလို့ကျွန်တော်ရုခါသာနေညနေလွတ်တဲ့နေ့ညနေနောက်တနေ့မှာကျွန်တော်ဆက်ပြီးတော့ပြောခဲ့တယ်ဗျတတိယအင်အားစုများပြောနေတယ်ခြေကောင်ဥတီပြင်ဆင်ရေးဆိုတာနဲ့ပတ်သက်လို့တော့အခြေခံဥတီကိုပြင်တဲ့နေရာမှာဒီသူလွတ်တော်တွေကကိုယ်စလေ95ရာခိုင်နှုန်းကျော်ရမယ်ဆိုတဲ့အခါကျတော့စစ်တပ်က95ရာခိုင်နှုန်းကိုယူကိန်းထားမှတော့ကျန်တဲ့လူက95ရာခိုင်နှုန်းလည်းမရနိုင်ဘူးရနိုင်ရင်လည်းစစ်တပ်ကမဲကိုရအောင်ယူအောင်မယ်ဆိုတဲ့အခါကျတော့ပြင်လို့ကိုမရနိုင်ဘူးနော်ဒီထဲမှာထပ်ပြီးတော့ပိုးဆိုးတာပြတော်လေးကနေသုံးပြတော့မှဟလာပြည်သူဆန္ဒခိုင်ွယ်ကျင်းပါမယ်ဆိုတဲ့ကွာဟောပြင်စီရေးဆိုတာမဖြစ်နိုင်ပါဘူးဟလာကူတတိယအင်အားစုများပြောနေတာဝင်ရင်လည်းဝင်ကြပါယူကော့ဘွေဝင်တာဒါကျွန်တော်ကိုယ့်ရဲ့ကိုယ်ပိုင်သုံးပြပါမယ်ကျွန်တော်ကြီးစားပါတယ်ယူကော့ဘွေဝင်တာနဲ့ပတ်သက်ရင်ဘာမှမပြောပါဘူးဟလာသို့တော့ဒီပြင်စီချက်တော့မှတ်မှန်တယ်ပြင်စီချက်မှတ်လို့ကတော့ဘာမှမဖြစ်နိုင်ပါဘူးဟလာဒါဒါပြီးအနည်း20ကျရင်ပြင်နိုင်မှာပဲဗျာသို့မဟုတ်လည်းအနည်း50ကျရင်ပြင်နိုင်မှာပဲဆိုတာကတော့ကျွန်တော်အဲ့လောက်ခါတော့ရှင်းရှင်းပြောရင်ဒါတင်ခါသဘောတည်းဟိုဝင်တဲ့ကာလဖြစ်ပါလေသူ့ဟာသူကိုပြစ်နိုင်ပါလေဟဲ့လားခင်ဗျားတို့ယူကော့ဘွဲဝင်ပြီးတော့ပြည်သူယူကော့ဘွဲတင်းကိုကိုဆွဲခွန်နေကြတော့မလိုပါဘူးလို့ပဲကျွန်တော်အဲ့လိုပဲပြောနေပါလေ
ကျေးဇူးတင်ပါတယ်နော်ဘဘနော
်ဟုတ်ကဲ့ဟုတ်ကဲ့
ဒါကတော့ဦးဝင်းတင်ရဲ့သဘောထားကိုကုနေရင်ကျော်ပြေးပို့လိုက်တာပဲကုစုံမကျော်ကြီးဟုတ်ကဲ့ပါခင်ဗျာကျွန်တော်ဆက်လက်ပြီးတော့ဒီတင်ပြဖို့ရှိတာကတော့ဒီပြည်သူကိုစားပြုကော်မတီ CRPP ရဲ့အတွင်းမူလက်ဖြစ်ဒီရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကောင်းဆောင်တူလက်ဖြစ်တဲ့ဒီဦးဝေးတာအောင်ရဲ့သဘောထားကိုသိရှိနိုင်ဖို့လဲကျွန်တော်တို့ဆက်သွယ်မေးမြန်းခဲ့ပါတယ်
Okay, okay, we don't know. Aku lama nak tahu tentang guni ma. Juga buat cemba pemilu sesuai agak biasa ni barang. Nampi lah di juga buat gua wembu adua. Nengah ini parti turang bu pensi ni deh in azu deh le si ni barang. Adi lah di lama nak tahu tentang juga buat ni pada lo di anggaru parti ni ni ya, CRPP ni ni ya, perlu dibawa amimyo si balik mana.
Siapa kalau nak tahu cikgu beliau cuma cikang aku cikgu, nama kerja cikang.
Aku di nampak sih kuni fasi ojo boleh cegah semian gule lekai nainde ane tham sih busoye di memabih nengai ane thama belu sedoa yang pinai mule belu bongzamyo anggeru pisi jendale belu bongzamyo loye ya melu anggeru yusa badale.
Okay, di ma anggeru ne abah sana dulu saya ngah fasi de ane di fahu ne dalam nanya garo di fasi fungu lemakamu di fasi fungu jembe ya me. Kalau di tempoh tu, tu sungguh ni lama eh. Tapi tu, amalan yang susun lepas di cikam bawa jadi dia. Tapi tu, tamu fikir dengan pihon. Pihon dia, ya saya saja. Tamu fikir kau ini, tanya tadi, kau ini tu, ya, letuai dia, sungguh dia, coba tahu siapa dia.
Okay, okay, jadi ni ada maknanya. Dagar CRPP dua yang mu uye tahu ni berapa berapa dia. Kau kunjung yang ini sebabnya.
Hoyo, ni. CRPP 会问都不晓得，说明大家刚上五步进新产业的爆炸过来，明年几条把的工作目标。好个吧。啊，工作路线，好啦，那趟是不是欧洲帮几个乌布的话，目的比如，那趟的是预告外国外卖，或者是的乌布拉巴的，怎么样？哎，罗乌布进新产业，明年要话的，你那趟的是预告外国，不如的爆炸吧的，怎么样？
反正我们嘛，罗话的啥的呀？厉害呀！ เดี๋ยวมีตามมือดอกชีเลยไหมมันเต็มมือสุดแล้วทุกคู่เราพี่เราจะดีอยู่กับพวกอ่ะทั้งพวกกูเสพพูดในตัวอยู่กับพวกที่ยาละกูเมลูโลมเลสุดอะไรบ้ามันชีดีแข็งเสียมาดีช่วยลูกพี่เดียวให้อยู่กับพวกมิวฮะเรียบร้อยเต็มชีบูไอ้หน้าพี่เราอู้ลูดิมุคริชิเบดอดามยาโกอู้ลูตาพี่พี่เราดูแลนี่เด็กเจงกามาดีอยู่กับพวกสุดละเรียบร้อยมีชีบูอยู่กับพวกสุดละ อาลุงชิคังอุบลีดีก็มันสวนเราปีเด็กข้ามาอาลุงปีเด็กด้วยเลยข้ามาถ้าอยู่กับพวกเราบุตรเนี่ยกูว่าก็ชิคังอุบลีสุดอะไรเว้ยน้าพ่ออาสุยาดามมโมเองเสียอาณาเชิงอาสุยาเด็กสูสีบุทั้งเพื่อนเราทาร์เดอสากูอาทิตย์ปีบุดีอยู่กับพวกเราเนี่ยฮับพี่เด็กเกลือมีอาทิตย์อยู่กับพวกมาตุลุสิตันจามหัวบุษลุชิงถ้าบิดอาณาเป็นบุตรมาเราทาร์เดสุดอ ที่ฮะก็ที่เป็นมือชิวเอร่าจังจันโอโรวาดิวสาวกูมาเจอผู้สูบบุหรี่ข้างกว่าทาร์ดที่บ้านเลยแล้ววิโรกูไม่รู้ทว่าลาเลยสุดหรอกูปีเนม่ากูมิวเนม่าเป็นวิธีว่าไอ้มาแล้วดอกกุศลเลยอันนี้เนี่ยเป็นตัวเอว่าสุดหรอกดูรู้กูจะเทวะเทมาเอลูเวทว่าทาร์บีบีสุดหรอกทารีฮะก็ที่ก็พอเลยมันรู้ดีว่าบ้ามาอยู่ก็พอเนี่ยบันเดอร์บ้ามาที่จะมาชิคเคนสุดยามันที่สังหารมิวดี เรื่องมิวทัลล่าเนี่ยสุดหรอกอะไรกูจีนอ่ะพี่เรื่องมีแต่บุ๋มชีบุสุดหรอกผู้บริโภคมีเนี่ยโอเคไอ้เราที่มาเมียจะตะคุชิตากาฮัลล่ะกูยุคกับเว็บเว็บใจเมื่อสุดเลยดูเรื่องก็ทวันนี้เด็ดตั้งก็บาลีสุดหรอดีใจพี่งานนี้เปลี่ยนนานเนี่ยสายน์ ထောင်ရှိပွဲစည်းပုံအခြေခံဥပဒေကိုကြိုက်သည့်ဖြစ်စဉ်နဲ့ကြိုက်သည့်ဖြစ်စေဟလာလက်ခံပြီးတော့ရွေးကောက်ပွဲဝင်ပြိုင်မယ်ရွေးကောက်ပွဲအတစ်အနိုင်ရလာလို့လွှတ်တော်မှာပြောရေးဆိုခွင့်ရှိလာရင်ဟလာဟိုတိုင်းပြည်အတွက်ကောင်းဝင်အောင်ကြောင်းဆက်လုပ်နိုင်မယ်လို့ပြောတာရှိပါတယ်အဲ့ဒီအချက်ပေါ်မှာဘယ်လိုပြောချင်ပါလဲခင်ဗျအဲ့ဒီအချက်လည်းပဲသူတို့ကဒီပြုတ်တယ်လို့ပြောထားတဲ
ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကဟာလာဒီလာမဲ2024ရွေးကောက်ပွဲကမြန်မာနိုင်ငံနိုင်ငံရေးပြဿနာတွေကိုတခါတည်းပြည်လဲသွားစေမဲ့သဘောရှိသလားခင်ဗျာ
လုံးဝမရှိဘူးဒါကျွန်တော်တို့အမှန်တမ်းပြောမယ်ဆိုလို့ရှိရင်နိုင်ငံရေးသမားတွေကဒီအီလက်ရှင်မှာအဲထဲမှာမဝင်ဘူးဆိုတာလုံးဝသိပြန်မရှိဘူးတကယ်ပုံမှန်ဟိုဖြစ်ဒါပေမဲ့ဒီဥစ္စာကိုအခုမတရားဘူးမဝင်ဘူးမထောက်ခံဘူးဆိုတဲ့အတိတ်ပဲဟာဘာလဲဆိုတော့ပြည်သူလူထုကချောင်းမွှန်းစွာဟိုလှုပ်ထားတဲ့အခြေခံဥပဒေရှိတဲ့အခါမှာအဲ့ဒီရာမီဝဖြစ်မှာအခုကဒီအစိုးရသူစိတ်ကြိုက်လ
ဒီပြီးတော့အောင်တစ်ဖက်တက်လှုပ်ထားတဲ့ဟုတ်စာကိုဒါအတိပြုဖို့ဒီရွေးကောက်ပွဲလုပ်မယ်ဆိုတာလုံးဝကိုအဓိပ္ပာယ်မရှိဘူးဆိုတာကျွန်တော်တို့ပြောတာပါဟုတ်ကဲ့အဲ့ဒီတော့ဟလာရွေးကောက်ပွဲဝင်မယ်သူတွေကလည်းသူတို့အတွေးခေါ်ရရွေးကောက်ပွဲဝင်ကြမယ်ဥပုကျင်စနန်တို့လိုဟလာရွေးကောက်ပွဲကိုမလိုလားတဲ့သူတွေတစ်ဖက်ကရှိနေတယ်ဆိုတော့ဒီနိုင်ငံရေးပြဿနာကိုဘယ်နည်းနဲ့
CCRPP မှာလည်း NLD နဲ့လုပ်တယ်ကျွန်တော်တို့ဒီဘမပြည်မှာတော့အဲ့ဒီမှာဘာလို့လဲဆိုတော့ဒီကျုံတိုင်းပြည်ညက်ချက်ဆိုတာဟာအဲ့ဒီမှာသမားတို့အခြေခံဥပဒေပြောထားတဲ့ဥစ္စာကိုပြင်ရအောင် review လုပ်အောင်ပြင်မယ်ဆိုတာဟိုကတော့မဟုတ်ပါဘူး review တဲ့အဲ့ review လုပ်ပြပါ review လုပ်ပြီးတခါလာအားလုံးသဘောတူတဲ့ခါမှာအဲ့ဒါကိုကျွန်တော်တို့ကအားလုံးပါဝင်နိုင်တော့တော်စုအပါဝင်ခွန်ထွန်းဥတို့အပါဝင်ဒီနိုင်ငံကြီးအချင်းသားရေလို့လှုပ်ထားတဲ့2000နဲ့100ကျော်အခုတိုင်းပြည်မှာရှိတဲ့ဥစ္စာအားလုံးလွတ်ပါသူတို့လည်းပြန်ပြန်ပိုင်ခွင့်ပေးပါဆိုတာကိုအဲ့ဒါကိုလုံးမအားလုံးပါဝင်နိုင်မယ်အခုဟာကဒီဟာတွေကိုတော်စုမပါရအောင်တနည်းခွဲလောက်ဆက်ပြီးတော့ထုတ်ထားပြီးတော့ဒီခြားထဲမှာရွေးကောက်ပွဲလုပ်မယ်ဆိုတာမျိုးကတိုင်းပြည်ကဘယ်လိုဖြစ်မလဲဒါတိုင်းပြည်ကိုအေးအောင်တိုင်းပြည်မှာပြည်လဲမှုရှိအောင်အရင်လှုပ်ထားပြီးတော့မှအားလုံးပြည်လဲတဲ့အခါမှာအေးတိုင်းပြည်ကောင်းဆောင်မှုဘယ်လိုလဲဗျာအားလုံးဘယ်သူကြိုက်တယ်လဲဘယ်ပါတီကြိုက်တယ်လဲအဲ့ဒီအခါမှာရွေးကောက်ပွဲလုပ်ဖို့တင်တာပေါ့အဲ့လိုမှမဟုတ်ရင်ဘယ်လိုမှပြည်လဲမှုမခေါ်နိုင်ပါဘူးဗျာ
ဟုတ်ကဲ့ဦးပူကျင်းရှင်းနိုင်ခင်ဗျာအများကြီးသုတင်ပါတော့ခင်ဗျာ
ဟုတ်ကဲ့ပါ
ဒါကတော့လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဦးပူကျင်းရှင်းထိုင်ရဲ့အမြင်သဘောထားတော့ပါပဲကုစုံမှုကြည
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီနောက်ဆက်လက်ပြီးတော့ဒီပြပအခြေစိုက်အဖွဲ့အစည်းတူလဲတခုလဲဖြစ်ဒီထိုင်းမြန်မာနယ်စပ်အခြေစိုက်အင်အားစုတခုဖြစ်တဲ့ဒီရှင်းလေးလုံးမျိုးဆက်လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့သဘောထားကိုသိရှိနိုင်ဖို့အတွေ့အမှုဥက္ကမောင်တင်းကိုလည်းမေးကြည့်ကြပါတယ်အခုဒီမြန်မာပြည်ထဲမှာဒီနိုင်ငံအင်အားစုတချို့ကလာမယ့်2010ရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေဆိုတာမျိုးတွေလည်းကျွန်တော်တို့တွေ့နေရပါတယ်အဲ့တော့လာမယ့်2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့သဘောထားအမြင်သိပြရစေ
2010ရွေးကောက်ပွဲကိစ္စကိုပြောမယ်ဆိုရင်အဓိကအကျတဲ့အချက်ကနောက်ဖက်ကအတင်းအကျပ်ရေးဆွဲပြီးတော့အတင်းအကျပ်တည်ပြုထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအပေါ်ကိုပြောရမှာဖြစ်ပါတယ်အဲ့တော့အဲ့ဒီအခြေခံဥပဒေကိုမပြင်းမဲနဲ့ရွေးကောက်ပွဲကျင်းပကျွန်တော်တို့လုံးဝလက်မခံပါဘူးဒါဒါနံပါတ်1တစ်ချက်ပါအဲ့တော့နောက်တစ်ခုကလည်းကြံတဲ့အဖွဲ့အစည်းတွေကလည်းအခုပြောနေကြတာဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးပြောနေတာဖြစ်ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာဟလာအခန်း10မှာဆိုရင်ဒီနေ့အခန်း10 3/405ခါခွဲမှာဒီစဲဥပဒေနဲ့ဒီအခြေခံဥပဒေကိုနိုင်ငံရေးပါတီတရားကလိုက်လာအောင်လို့ရေးထားပါတယ်ဒါပြဿနာပါအဲ့တော့ဒီအခြေခံဥပဒေကိုမပြင်ဘဲနဲ့ဟလာပြန်လည်သုံးသပ်ခြင်းမရှိဘဲနဲ့ရွေးကောက်ပွဲကျင်းပမယ်ဆိုလို့ရှိရင်ကျွန်တော်တို့ပါတီလုံးဝလက်ခံမှာမဟုတ်ပါဘူ
းဟုတ်ကဲ့နောက်တစ်ချက်အနေနဲ့ကဒီအချို့နိုင်ငံရေးအင်အားစုတွေဒီရွေးကောက်ပွဲဝင်ဖို့ပြင်ဆင်တဲ့နိုင်ငံရေးအင်အားစုတွေရဲ့ပြောဆိုချက်တချို့တွေထဲမှာလည်းအဲဘာတွေ့ရလဲဆိုလို့ရှိရင်ဒီပေါ်ရုပ်ချုပ်ပုံအခြေခံစီမင်းဆိုင်ရာထွန်းရင်အားနည်းချက်တွေရှိတာကိုသိတယ်အဲဒါပေမဲ့လည်းဒီရွေးကောက်ပွဲဝင်ခြင်းအပြင်ပေါ်ရုပ်ချုပ်ပုံအခြေခံစီမင်းကပြင်ဆင်လို့ရနိုင်တယ် တဖြည်းဖြည်းနဲ့ဒီမိုကရေစီပေါ်ထွန်းလာတဲ့အထိပြောင်းလဲသွားနိုင်တယ်ဆိုတဲ့အယူအဆရှိတယ်ဆိုတာကိုအထုတ်ပေါ်ပြောဆိုတာတွေရှိသလိုတွေ့ရတာတွေလည်းရှိပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့ရောဒီဥက္ကင်ပေါင်းတင်းတို့မှာဘယ်လိုသဘောထားအမြင်ရှိပါလဲ
။ဒီခြေတော်ဥပဒေကိုပြင်ဖို့ဆိုတာကကျွန်တော်နားလည်တာတော့ရွေးကောက်ပွဲကိုဝင်ပြီးတော့မှပြင်ရမယ်ဆိုရင်နီလန်တစ်ခုတည်းရှိတယ်လို့ကျွန်တော်တို့မယူဆပါဘူး။နောက်တစ်ခုကသူတို့ဖွဲ့စည်းပုံထဲမှာရေးထားတဲ့အခန်းစနစ်မှာဖွဲ့စည်းပုံခြေခံဥပဒေကိုပြုတ်ပြင်ဖို့ဆိုတာကသိခက်ခဲပါတယ်။အဲ့ဒါကိုစဉ်းစားနေကြတာဟာဟလာပေးထားတဲ့ခြေကနေဝင်လို့မှရမယ်ဆိုတာစိတ်ကူးရင်လာဖြစ်တယ်။တချို့ကလက်တွေ့ကြတယ်လို့ပြောနေတကယ်တော့စိတ်ကူးရင်လာပါ။နောက်ဖြစ်အစိုးရရဲ့ဆိုတာတည်ရှိမှုတွေကဆိုတာတက်လက်ဆယ်လုပ်ခဲ့တာတွေအားလုံးကိုကျွန်တော်တို့ဒီခြေခံဥပဒေနဲ့အတူပြုပေးရမှာဖြစ်ပါတယ်။ကျွန်တော်တို့အဲ့ဒါလုံးလုံးမဖြစ်ပါဘူး။နောက်တစ်ခုကဆိုတာရွေးကောက်ပွဲဝင်မယ်ဆိုရင်တောင်မှဘယ်လိုပါတီတွေဖွဲ့စည်းနေဘယ်လိုစည်းကမ်းတွေရှိတယ်ဆိုတာလာအောင်ပါဒါတွေကိုမသိသေးဘဲနဲ့သူတို့လည်းညွန်မှန်းပြီးပြောနေတာပဲဖြစ်ပါတယ်သူတို့ကံတေကံမှမပြောနိုင်ပါဘူးကျွန်တော်ကြားပါတယ်ခင်ဗျားတို့ဒရင်ဌာနကထုတ်လွှင့်သွားတဲ့ဥတုဝေတို့နဲ့တွေ့တာဥဝင်းနိုင်တို့နဲ့ပြောနေတာဒီကျွန်တော်တို့ကြားပါတယ်သူတို့ကံတေကံမှတိတိကျကျမပေးနိုင်ပါဘူးသူတို့ခံမှန်းချက်တွေနဲ့ဖြစ်နိုင်ရည်တွေကိုစိတ်ကူးရင်ပြီးပြောနေတာပဲလို့ကျွန်တော်တို့ယူဆပါတယ်
ကျတော့နောက်တစ်ခုကဒီဥက္ကင်မောင်တင်ပြောဆိုတဲ့အထက်မှာဒီစစ်အစိုးရဖွဲ့စည်းအုပ်ချုပ်မှုအခြေခံစင်းမြင့်အခန်းဆက်နဲ့မှာပကြုတ်ချုပ်ပုံအခြေခံချင်းမင်းကိုပြုပြင်ဖို့ခက်ခဲတယ်လို့ပြောဆိုပါတယ်ဘလို့အချက်လက်တွေကြောင့်ခက်ခဲတယ်လို့ပြောဆိုနိုင်တာလဲ
ဟုတ်တခုပါဗျာသူတို့တတ်မှတ်ထားတယ်ပေါ့ဗျာပုံမှန်136ကကြီးမှာဆိုလို့ရှိရင်နော်ဒီအခန်းတစ်ကနေစပြီးတော့အခန်းဆက်နှစ်ကြီးပေါ့ဗျာအဓိကကျတဲ့ပုံမှန်တွေသူတို့ညွှန်းထားတဲ့အခါမှာပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85,000 ကျော်ကပြင်းစင်ရန်သဘောတူလက်ခံပြီးနောက်ဒီလုံးရဆန္ဒခံယူပဲကျင်းပရင်မဲပေးပိုင်ခွင့်ရှိသူအားလုံးကြီးချက်ဝက်ကျော်ရဲ့ဆန္ဒမဲနဲ့မှပြင်လို့ရမယ်တဲ့ခင်ဗျာစဉ်းစားကြည့်ပါဒီလွတ်တော်မှာ85,000ကျော်မှဆိုတာကသူတို့က25,000ကျော်သူတို့ယူထားတာဖြစ်ပါတယ်စစ်တပ်ကဒါ85,000ကျော်မှသူတို့ကနေပြီးတော့ဘိုးကနေကူးပြောင်းထားတဲ့ပါတီတွေသူတို့ရဲ့လူလာတဲ့ပါတီတွေထွက်ဦးမှာပါဒီပါတီတွေနဲ့ဒီခြေထောက်ဥပဒေကိုပြင်ဖို့ဆိုတာမလွယ်ပါဘူးအဲ့ဒါသိကူးရင်တော့
ဟုတ်ကဲ့အဲ့ဒီတော့ဒီရွေးကောက်ပွဲကို2010ရွေးကောက်ပွဲကိုလက်မခံနိုင်ဘူးဒီ2010ရွေးကောက်ပွဲကနေမသွားဘူးဆိုလို့ရှိရင်လက်ရှိမြန်မာပြည်နိုင်ငံရဲ့အကြအတဲကနေပြီးတော့ရှေ့ဆက်သွားနိုင်ဖို့ဘယ်လိုလှုပ်ဆောင်တင်တယ်လို့ဒီဥက္ကင်မောင်တင်တို့မှာဒီလူပောင်တိဒီမိုကရက်တစ်ပါတီမှာအမြင်သဘောထားရှိပါသလဲ
ကျွန်တော်တို့သဘောအကျဆုံးပေါ့နော်တိုင်းပြည်နဲ့လူမှုကလည်းသဘောအကျဆုံးနီလန်ကတော့ဒီနေ့တည်ရှိနေတဲ့ပြဿနာတွေကိုနိုင်ငံရေးအင်အားစုအသီးသီးနဲ့နော်ကျေးဇူးရှိနေချင်းတဲ့နေရာဒါအကောင်းဆုံးဒါကျွန်တော်တို့လိုလာတဲ့ဒီနေ့ဒါပေမဲ့ဒီနေ့ကိုဆင့်ဆိုးရကအချိန်ရစွာလက်လူရှုခဲ့လက်လူရှုနေရအချိန်ချင်းတင်ပြနေရတယ်ကိုအချိန်ချင်းလက်လူရှုနေတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဟလာဒီဆင့်ဆိုးရဒီလိုပါဝင်လာနိုင်အောင်ကတော့ကျွန်တော်တို့ကလူလူနည်းနဲ့ပဲလုပ်ချင်လူလူနည်းဆိုတာဆန္ဒပြတဲ့လူအပါဝင်ပေါ့ဗျာဟလာဟလာမပူပေါင်းမဆောင်ရွက်ဖက်နေတာကနေစပြီးတော့ခုနကတော့လူလူအုပ်ချုပ်မှုဒီဤဤပြန်ပေါင်းစုံပါပါတယ်ဒီနည်းနဲ့ကျွန်တော်တို့ဆောင်ရွက်မယ်အဲ့လိုနည်းတွေနဲ့လုပ်တော့ကျွန်တော်တို့ပါတီကအဲ့ဒါပါဝင်ဆောင်ရွက်မယ်ခုနကတော့တက်တက်ကြွကြွလုပ်မယ်ဆိုတော့ကျွန်တော်တို့စဉ်းစားတာအခုသတိပြရမြို့သားဒီမိုကရေစီဖွဲ့ချုပ်ကပြောနေတယ်ဟုတ်လားဒီနေ့ဒီပြဿနာတွေအားလုံးတွေသူတို့စဉ်းစားနိုင်ဖို့အတွက်ဆိုရင်ဒီခြေကဥပဒေကိုပြင်ပေးပါဒေါ်ဆန်းစုကြည်ပါဝင်ဟုတ်လားနောက်ဦးခွန်ထွန်းအပါဝင်ဖန်စီထင်းထင်းထားတဲ့နိုင်ငံကြီးသားတွေအားလုံးကိုလွှတ်ပေးပြီးတော့ဒီပြဿနာဖြေရှင်းလို့ရှိရင်အကောင်းဆုံးလေးဖြစ်ပါတယ်။ဒါကိုကျွန်တော်တို့လိုလာတယ
်။ဟုတ်ကဲ့ဆိုတော့တစ်ဖက်မှာရွေးကောက်ပွဲဝင်တစ်ဖက်မှာလူလူနည်းနဲ့တိုက်ဆိုတာမဖြစ်နိုင်ဘူးလား
။ဒါစိတ်ကူးရတာ။နံပါတ်၁ကကျွန်တော်တို့ကဒီနာအဖရဲ့ဒီဂျိုးခွင်းနဲ့ဝင်လို့မဖြစ်ပါဘူး။ဒါဒီ2008ဖွဲ့စည်းပုံခြေခံဥပဒေဆိုတာကခဲလို့စဉ်းစားကြည့်ပါဒီ process ကြီးကတခြားလို့ဟုတ်လား။မြို့သားညီလာခံဆိုတာလေသူတို့အတင်းကျပ်ဖွဲ့စည်းတင်းကျပ်ပြုလုပ်ခဲ့တာ။အခုတိုင်းသားတွေပြောနေပြီ။ခင်ဗျားတို့ရေးခဲ့တာ။တိုင်းသားဆိုအပြည့်ရတဲ့တိုင်းသားတွေပြောနေတာ။သူတို့ဘယ်တော့ပါဝင်ရှင်နေပြင်ရှိလို့လဲ။လူဦးရေရကန်တာချက်ကြီးမိလနေရလုတ်ခဲ့တယ်။နောက်သူတို့တင်ပြချက်တွေအားလုံးပယ်ချတယ်။ဒါအများစုကပယ်ချတယ်လို့လို့အကုန်လုံးဥတီချက်ကနေစပြီးတော့အခြေခံမူ104ချက်တွေသူတို့စိတ်ချက်ရွေးချယ်ကျင်းပခဲ့တာဖြစ်တယ်။ပြီးတော့သူတို့စိတ်ချက်အတည်ပြုထားတာဖြစ်တယ်။အဲ့တော့ဒါကြီးနဲ့သူတို့လက်နက်တွေကိုဖြုတ်နိုင်ငံရေးပါတီထောင်ဒီထဲဝင်ဆိုတာဘာအာမခံချက်မှမရှိပါဘူး။သူတို့ဒီနေ့ရေးသားနေတဲ့ဆောင်းပါးတွေကိုဖတ်ကြည့်ပါ။နိုင်ငံရေးပြဿနာဖြေရှင်းမှုမပါဘူး။ဗမာပြည်ပြဿနာက1990ရွေးကောက်ပွဲပြဿနာရောပြည်တွင်းစစ်ဖြစ်ခဲ့တဲ့နိုင်ငံရေးပြဿနာအဆက်ဆက်ကောတော့ဒီနေ့တိုင်းရင်းသားတွေပြောနေတဲ့ပြဿနာဒီပြဿနာ300ဆလို့မဖြေရှင်းနိုင်ရင်အမှားပြမဖြေရှင်းနိုင်ပါဘူးခုနလိုသူတို့ရွေးကောက်ပွဲတွေလုပ်သွားနိုင်ပါလေဟလာနောက်ထပ်အစိုးရတွေပေါင်းနိုင်ပါလေဒါပေမဲ့ဗမာပြည်ပြဿနာဟာရှုပ်ထွေးမြဲရှုပ်ထွေးပြီးတော့ပိုမိုကြက်တဲတဲ့ပြဿနာတွေသူတို့ဖိတ်ခေါ်ရတာလည်းဖြစ်ပါလိမ့်မယ်မပြေလည်နိုင်ပါဘူးပြေလည်နိုင်တဲ့နည်းလမ်းကတည်ရှိနေတဲ့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့ဖြစ်ပါတယ် ဒါအကောင်းဆုံးနည်းလမ်းဖြစ်ပါတယ်
။ဟုတ်ကဲ့ဥက္ကမောင်တင်ခင်ဗျာကျေးဇူးများတင်ပါတယ်။အဲဒါတွေကတော့2010ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှုပြင်ဆင်နေတဲ့အင်အားစုတွေရဲ့သဘောထားအနေနဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုလက်မခံနိုင်တဲ့နိုင်ငံရေးအင်အားစုတွေရဲ့သဘောထားတွေကိုစုစည်းတင်ပြခဲ့တာပါပဲကိုကျော်ကျော်ဝင်း။